ာဆီယံကာကွယ်ရေးဝန်ကြီးတွေကိုပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုဟဝိုင်ကျွန်းမှာတွေ့ဆုံဆွေးနွေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue 2023ခုနှစ်ဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကအာရှပစိဖိတ်ဒေသလုံခြုံရေးအတွက်အမေရိကန်ရဲ့ချဉ်းကပ်မှုဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ပြောသွားတဲ့မိန့်ခွန်းထဲမှာခုလိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ဒေသတွေမှာအမေရိကန်ရဲ့လုံခြုံရေးဆောင်ရွက်မှုတွေကိုအဓိကပြောသွားတဲ့အထက်မှာမြန်မာနဲ့စီးရေးဆက်ဆံမှုကိုအသေးချာတွက်ချက်ပြီးစတင်နေပြီဆိုတာကိုလည်းပြောကြားသွားခဲ့ပါတယ်။အခုလို Shangri-La Dialogue ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောသွားတဲ့အကြောင်းတွေကိုမဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင
်။ကောင်းပါပြီ။နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ကစီစဉ်တဲ့ Shangri-La Dialogue နိုင်ငံတကာလုံခြုံရေးရာဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသလုံခြုံရေးအတွက်အမေရိကန်ရဲ့ချဉ်းကပ်မှုအကြောင်းကိုအမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကဒီကနေ့ပြောကြားခဲ့ပါတယ်။အာရှဒေသအပေါ်အမေရိကန်ကမဟာဗျူဟာမြောက်ချိန်ညှိအာယုံဆိုင်မှုကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့အာမခံပြောသွားခဲ့ပါတယ်။သမိုင်းဝင်အပြောင်းလဲတွေဖြစ်ပေါ်နေတဲ့ကမ္ဘာကြီးမှာအာရှပစိဖိတ်ဒေသဟာအပြောင်းလဲတွေရဲ့ပဟိုမှာရှိနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မိန့်ခွန်းထဲမှာပြောကြားသွားပါတယ်။လုံခြုံရေးအတွက်ဒေသရင်းမှာရှိနေတဲ့နိုင်ငံတွေနဲ့အမေရိကန်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုပြောသွားတဲ့အထက်မှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောကြားသွားခဲ့ပါတယ်
။ In Myanmar we are beginning targeted carefully calibrated military to military engagement aimed at ensuring the military supports ongoing reforms
မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေအပေါ်မှာစစ်တပ်ကအသေးချာထောက်ခံဖို့လူခွင့်ရီတကူလေးစားလိုက်နာဖို့နဲ့အရသာစုရကအားထားရတဲ့အရေးချင်းရှိတဲ့စစ်တပ်ဖြစ်စီဘူးဆိုတဲ့ရည်ရွယ်ချက်တွေနဲ့စစ်တပ်ချင်းအပြန်အလှန်ဆက်ဆံရေးမှာအသေးချာရွေးချယ်တွက်ချက်ဆက်ဆံမှုတွေကိုစတင်နေပါပြီ
။အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မိန့်ခွန်းထဲမှာပဲဒေတာရင်းပူးပေါင်းဆောင်ရွက်ကြဖို့အာရှနိုင်ငံတွေကတွန်းအားပေးဆောင်ရွက်နေတဲ့အပေါ်မှာအမေရိကန်ကထောက်ခံတယ်ဆိုတာကိုပြောခဲ့ပြီးတော့အာဆီယံကာကွယ်ရေးဝန်ကြီးတွေကိုလည်းအမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းမှာလာရောက်ဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ
် And I'm extending an invitation to ASEAN defense ministers to meet together next year in Hawaii. I believe this first ever US hosted meeting of ASEAN defense ministers will provide another
အမေရိကန်နဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးဟာအင်တန်အရေးပါပါတယ်။အာဆီယံခေါင်းဆောင်တွေကအမေရိကန်အစိုးရအဖွဲ့ဝင်တွေအပေါ်မှာဖော်ပြမှုကိုနှစ်တိုင်းပြပါတယ်။အနီးကပ်ဆက်ဆံမှုတွေလည်းနေတိုင်းရှိပါတယ်။ဒီလိုမျိုးဖော်ပြမှုကိုကျွန်တော်တို့ဘက်ကတုံ့ပြန်တဲ့အနေနဲ့အခုဒီစင်ကာပူတွစ်ဆုံပွဲကနေအာဆီယံကာကွယ်ရေးဝန်ကြီးတွေကိုဟာဝိုင်ကျွန်းမှာ၈နှစ်ကြာရင်တွစ်ဆုံကြဖို့ဖိတ်ခေါ်ပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးတွေအားလုံးကိုအမေရိကန်ကအင်ရှင်ဖြစ်တဲ့ပထမဆုံးလက်ခံကျင်းပပေးမဲ့ဆွေးနွေးပွဲကနေပြီးတော့ဒေသအနာဂတ်အတွက်တက်ကြွတဲ့အင်အားငြိမ်းချမ်းမှုနဲ့လုံခြုံမှုရှိရေးဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့အမြင်တွေကိုအပြန်အလှန်မျှဝေကြနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
အာရှဒေသမှာမယုံကြည်နိုင်လောက်တဲ့အလားအလာကောင်းတွေရှိနေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার လက်နက်ပြဿနာနဲ့ရန်စမှုရေပိုင်နဲ့အငင်းပွားမှုဆင်းရဲမွဲတေမှုမူရဲဆေးဝါးလက်နက်နဲ့လူကုန်ကူးမှုပြဿနာတွေအွန်လိုင်းပေါ်ကနေစိုက်ဘာတိုက်ခိုက်မှုတွေကစိန်ခေါ်မှုတွေအဖြစ်နဲ့ရှိနေသေးတယ်ဆိုတာကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကအာရှပစိဖိတ်ဒေသလုံခြုံရေးအတွက်အမေရိကန်ရဲ့ချဉ်းကပ်မှုဆိုတဲ့ခေါင်းစဉ်နဲ့မိန့်ခွန်းထဲမှာဒီကနေ့ပြောကြားသွားခဲ့ပါတယ်။စင်ကာပူနိုင်ငံက Shangri-La Hotel မှာကျင်းပနေတဲ့Shangri-La Dialogue ဆွေးနွေးပွဲမှာဗီယက်နမ်ဝန်ကြီးငွင်တန်တောင်းကလည်းမနေ့တုန်းကအဖွင့်မိန့်ခွန်းပြောကြားခဲ့တာမှာဒေတာရင်းငြိမ်းချမ်းမှုနဲ့တာယာဝါပြောမှုရှိဖို့အတွက်ကစီလုံးခိုင်မာပြီးတော့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့ပြောကြားသွားပါတယ်။တွဲဆုံဆွေးနွေးမှုရဲ့အောင်မြင်မှုဆိုတာကိုလည်းမြန်မာနိုင်ငံနဲ့အခုလိုဥပမာပေးသွားခဲ့ပါတယ်
။ I also wish to refer to Myanmar as a vivid example of the outcome of the perseverance to dialogue on the basis of
ယုံကြည်မှုတည်ဆောက်ပြီးတော့ခိုင်မာစေရေးတဘွားကြတဲ့အကျိုးစီးပွားတွေကိုတယောက်နဲ့တယောက်ပြန်လည်နားလေရည်တွေအပေါ်အခြေခံပြီးတော့တွစ်ဆုံဆွေးနွေးမှုတွေကိုဇွဲကောင်းကောင်းနဲ့လုပ်ခဲ့လို့ထင်သာမြင်သာတဲ့အောင်မြင်မှုရခဲ့တဲ့နိုင်ငံတစ်ခုဖြစ်နေမြန်မာနိုင်ငံကိုပြကျင်ပါတယ်ဒီလိုမျိုးဆောင်ရွက်ခဲ့လို့မြန်မာနိုင်ငံအတွက်တင်မဟုတ်ပဲနဲ့ဒေသတစ်ခုလုံးအတွက်ပါတောက်ပတဲ့အနာဂတ်ဖြစ်လာစေခဲ့ပါတယ
်မေလ31ရက်နေ့ကနေပြီးတော့ဇွန်လ2ရက်နေ့အထိကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးရာ Shangri-La Dialogue ဆွေးနွေးပွဲမှာလုံခြုံရေးကာကွယ်ရေးဆိုင်ရာကိစ္စတွေကိုကောင်းစဉ်မျိုးစုံခွဲပြီးတော့ဆွေးနွေးနေကြတာပါ Defense Diplomacy and Conflict Prevention ကာကွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားဆက်ဆံရေးနဲ့ပဋိပက္ခတားဆီးရေးဆိုတဲ့ကောင်းစဉ်တဲ့ဆွေးနွေးပွဲမှာမြန်မာဒုတိယကာကွယ်ရေးဝန်ကြီးပိုမှုချုပ်အောင်တော်ပါဝင်ဆွေးနွေးမယ်လို့အစီအစဉ်ထဲမှာဖော်ပြထားပါတယ် Shangri-La Dialogue ဆွေးနွေးပွဲကိုနိုင်ငံပေါင်း28နိုင်ငံလောက်ကကာကွယ်ရေးဝန်ကြီးတွေစစ်တပ်ထိပ်ပိုင်းအကြီးအကဲတွေနဲ့အစိုးရထိပ်တန်းတာဝန်ရှိသူတွေတက်ရောက်နေကြပါတယ်ရှင်